မန္တလေးတိုင်းအိုးဘိုတောင်တွေမှာတေတံအမိန့်ချမှတ်ခံထားရတဲ့သူတွေကိုကျိုးမိန်ပေးဖို့ပြင်ဆင်လာမှုတွေရှိနေပါတယ်ဒီလိုရှိနေတဲ့အပေါ်မှာကျိုးပေးမှုတွေထပ်ရှိလာမလားဆိုပြီးမိသားစုဝင်တွေနဲ့နိုင်ငံရေးအကျဉ်းသားစောင့်ကြည့်သူတွေဘက်ကစိုးရိမ်မှုတွေရှိလာနေပါတယ်စစ်ကောင်စီဘက်ကလည်းတေတံပေးခံရသူတွေနဲ့ပတ်သက်လို့ဥပဒေတိုင်းသာဆက်လက်လှုပ်ဆောင်မယ်လို့ပြောဆိုပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုမတ်အင်ချင်းနိုင်ပြောပြပေးပါရှင်
စစ်ကောင်စီကနိုင်ငံရေးမှာထင်ရှားသူတွေဖြစ်တဲ့ကိုချင်မီနဲ့ကိုဖြိုးစရာတို့အပါအဝင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုလာမျိုးအောင်ကိုအောင်သူရစော်တို့လေးဦးစလုံးကိုမကြသေးခင်ကကျိုးမိတ်ပေးစီရင်ခဲ့မှုနဲ့ပတ်သက်လို့နိုင်ငံတကာဘက်ကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာအခုတခါအိုးဘိုထောင်တဲကတေးတန်အမိတ်ချမှတ်ခံထားရသူတွေနဲ့ပတ်သက်လို့ထပ်မံပြင်ဆင်မှုတွေလှုပ်လာတာဖြစ်ပါတယ်အမည်မဖော်လိုသူထောင်တွင်းအရေးမြစ်ကတေးတန်အမိတ်ချမှတ်ခံထားရသူတွေနဲ့ပတ်သက်လို့အခုလို VOA ကိုပြောပြလာတာဖြစ်ပါတယ်
ကျိုးပေးတဲ့24ယောက်ကျိုးပေးမဲ့24ယောက်ကိုလာပြီးတော့ကျိုးပါလေ။အဲဒီကျမ်းမာရေးလာဖြစ်သွားတယ်ဆိုရယ်စဉ်းစားခုလေရတယ်။
ဒါနဲ့ပတ်သက်လို့အိုးဘိုထောင်ဘက်ကအာဏာပိုင်တွေဘက်ကဆက်သွယ်ရမှာတော့ဖြေကြားဖို့မရှိဘူးလို့တုံ့ပြန်ပါတယ်။အကျဉ်းစည်းဌာနရဲ့အမည်မဖော်လိုတဲ့ပြောခွင့်ရဒုတိယညွှန်ကြားမှုချုပ်ကတော့ကျိုးမိတ်ပေးစီရင်မှုတွေနဲ့ပတ်သက်လို့ VOA ကမေးရမှာဝေဖန်မှုတွေရှိပေမဲ့နိုင်ငံဥပဒေအတိုင်းသာဆက်လုပ်သွားမှာဖြစ်တယ်လို့အခုလိုတုံ့ပြန်ပြောဆိုပါတယ်။
အော်အဲ့လိုအခုကြားတဲ့သတင်းတိုင်းတော့မဟုတ်ဘူးခင်ဗျကျွန်တော်တို့ကပုံမှန်လုပ်ရတဲ့လုံဆုံးလုံးကြီးအတိုင်းနဲ့လုပ်နေပါလေကျွန်တော်တို့ကလုံဆုံးလုံးကြီးဥပဒေအမိန့်ညွှန်ကြားတဲ့အတိုင်းပဲကျွန်တော်တို့လုပ်ရပါလေသူ့မှာဒီလိုကိစ္စမျိုးဆိုတာကသူ့မှာလုပ်ရတဲ့လုံဆုံးလုံးကြီးလုပ်ငန်းစဉ်အဆင့်ဆင့်ရှိပါလေလုပ်ငန်းစဉ်တွေအတိုင်းဆောင်ရွက်နေတယ်လုပ်ငန်းစဉ်တွေပြီးသွားရင်တော့ပြီးသွားတဲ့အတိုင်းကျွန်တော်တို့ဆောင်ရွက်ပါမယ်
အချင်းထောင်တွေရဲ့သဘောတဘာဝအရာတေတံကြခံရသူတွေကိုကျန်းမာရေးစစ်ဆေးမှုတွေလှဆင်ဆောင်ရွက်ပေးတာမျိုးလုပ်လေလှထရှိပေမဲ့အခုစစ်ဆေးတာကတော့ဘယ်လိုပုံစံနဲ့စစ်ဆေးသလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရပါဘူးစစ်ကောင်စီဘက်ကကိုဗစ်စီးကံချက်တွေကိုအကြောင်းပြပြီးအခုချိန်ထိလည်းပြစ်ဒဏ်ကြခံရသူတွေကိုမိသားစုတွေနဲ့တွေ့ဆုံခွင့်မပေးတာတွေကြောင့်ထောင်တွင်းအခြေအနေတွေကိုတိတိကျကျသိဖို့ခက်ခဲနေပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဖွဲ့ကဥထွန်းချီကတော့စစ်ကောင်စီရဲ့လုပ်ရက်ဟာဥပဒေမဲ့လုပ်ရက်တစ်ခုဖြစ်နေတာမို့အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အသက်လုံခြုံရေးဟာအထူးစိုးရိမ်စရာဖြစ်နေတယ်လို့ဝေဖန်ပြောဆိုပါတယ်။တင
်ပြပေးတဲ့ကတော့သူတို့ကစစ်ကောင်ရုံးနဲ့အကျဉ်းရုံးကြီးစစ်တာညီတိရှင်းနေမှာလိုက်ပါဆောင်ရွက်ခွင့်မရှိဘူးလို့ညာဥပဒေတွေအားလုံးကိုတည်ဆဲဥပဒေတွေရောကျင်းတော်ဥပဒေရောကျင်းတော်လက်ဆွဲရောနိုင်ငံတကာစာနှုန်းတွေရောနိုင်ငံတကာပြားစီရင်မှုအဲ့ဒါတွေအားလုံးကိုသူပြည်ထားတာလေ။ဘာကြောင့်လဲဆိုတော့အစိုးရကိုကြမ်းဖက်သမားတွေရှိမှာဘာဥပဒေမှမရှိဘူး။အဲဒီတည်ထောင်ပြီးတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အသက်အန္တရာယ်ကိုတော့အလွန်တရာမှအစိုးရပြီးတယ်။နော်လူမသိသူမသိအညာတရာအဲတည်ထောင်ပြီးတဲ့လူတွေကိုဘယ်လိုများသူတို့လုံနေသလဲဆိုတာကတော့သမီးမေးခွန်းထုတ်ချင်တယ်အများကြီးဖြစ်တယ်
မြန်မာနိုင်ငံမှာတေရန်စီရင်ချက်ကိုကျိုးမိန်ပေးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါဗျ။အဲ့ဒီတည်းကကျိုးမိန်ပေးတာရက်ခက်ပြီးနှစ်ပေါင်း30အကြာစစ်ကောင်စီလက်ထက်မှာကိုချင်မီတို့ကိုကျိုးမိန်ပေးစီရင်ခဲ့တာပါ။အရင်ကနိုင်ငံရေးအတိုက်ခံတွေကိုကျိုးမိန်ပေးကွပ်မျက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်ဆလိုင်းတင်မာဦးနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ကိုတေတံကွပ်မျက်တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတေတံကျိုးမိန်ပေးခံရသူတွေကိုတော့ကွပ်မျက်စီရင်တာမရှိဘဲလူငယ်ချမ်းသာခွင့်အမိန့်တွေနဲ့နှစ်ရှည်ထောင်ဒဏ်တွေပြောင်းခဲ့ပါတယ်။
မန္တလေးတိုင်းအိုးဘိုထောင်တွင်မှာတေတံအမိန့်ချမှတ်ခံထားရတဲ့သူတွေကိုကျိုးမိန်ပေးဖို့ပြင်ဆင်မှုရှိလာနေတဲ့အနေအထားရန်ကုန်ကပေးပို့လာတဲ့သတင်းမတ်အင်ဂျင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။